ဇူလိုင်လ၂ရက်နေ့ကကချင်ပြည်နယ်ဖားကန့်ကျောက်စိမ်းတွင်မြေပြိုကျလို့တိစုံ392ဦးဟာလောဘသားတွေရဲ့ရစ်ပလင်မှာပူဇော်စတီးခံခဲ့ရတာဖြစ်တယ်လို့ရန်ကုန်မြို့မှာကျောင်းထိုင်တဲ့ခရီးယန်ယဟန်မကာဒီနယ်ချားလ်စ်ဘိုကပြောကြားလိုက်ပါတယ်။မရှိစင်ရဲသားတွေကိုလူသားမဆန်စွာဆက်ဆံနေတဲ့ကုမ္ပဏီကြီးတွေရဲ့ပေါ်ဆာမှုနဲ့နိုင်လုံမိတ်တက်လုပ်မှုတွေကြောင့်အခုလိုအသက်ဆုံးရှုံးမှုတွေဖြစ်ပေါ်ရတာလို့လည်းဖိုးတော်ကြီးကာဒီနယ်ချားလ်စ်ဘိုကမြေကြီးသားမျိုးကဖုန်းတော်ကြီး Francis Dalton နဲ့မြေပြိုမှုမှာတိတ်ဆုံးခဲ့ရသူမိသားစုဝင်တွေစီကိုပြပိုးတဲ့ဝန်ထမ်းကျောင်းတဝန်လောင်းမှာဖော်ပြထားပါတယ်။တိတ်ဆုံးရသူတွေဟာမြေပြိုမှုအောက်မှာတွေမဟုတ်ပဲမတရားမှုအောက်မှာတိတ်ဆုံးရတာလို့လည်းဂါဒီနယ်ဘိုကပြောပါတယ်။ဝန်ထမ်းစရာကောင်းတဲ့အခုဖြစ်ရကဖျားသခင်ကပြရထားတဲ့သဘာဝတရားစရာတွေကိုအလုံးခွဲဝေတုံးဆွဲဖို့တတိပေးလိုက်တာဖြစ်ပြီးမြမပြည်သူပြည်သားအလုံးမြမယန္တနာတွေကိုပိုက်ဆိုင်ပါတယ်လို့လည်းသူကပြောပါတယ်။အခုလိုဖြစ်ပေါ်တာကပထမဆုံးအချိန်မဟုတ်တာကြောင့်သက်ဆိုင်နေတဲ့သူတွေကဒီလိုဖြစ်ရမျိုးကိုတရားပြတ်တမှုကရုဏာတရားနဲ့မတုံ့ပြန်မှုဆိုရင်တော့နောင်လဲဒီလိုဝါရဲဝဲရဖြစ်ရတဲ့ဖြစ်ပေါ်နေအောင်မှာပဲလို့လည်းဖုန်းတော်ကြီးကသတိပေးလိုက်ပါတယ်။ဖုန်းတော်ကြီးဘိုကကယ်ဆယ်ရေးလုပ်ငန်းတွေအလျင်ပြန်ဆောင်ရွက်ပေးတဲ့အာဏာပိုင်တွေကိုချီးကျူးစကားပြောကြားပြီးတဆက်တည်းမှာပဲဒီလိုဖြစ်ရမျိုးနောက်ထပ်မပေါ်ပေါက်အောင်လှုပ်ဆောင်ပေးဖို့မြမအစိုးရနဲ့ကျန်တဲ့သက်ဆိုင်နေသူတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ရကိုသင်ခန်းစာယူပြီးစီးပွားရေးနဲ့သဘာဝဝန်ကျင်ဆိုင်ရာတရားမျှတမှုတွေဆောင်ကျင်းကြပါစို့လို့လည်းဖုန်းတော်ကြီးကတောင်းဆိုလိုက်ပါတယ်ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ဒီဝါနေကျောင်းတဝင်လာကိုကာဒီနယ်ချားလ်စ်ဘိုကအာရှခရီးယန်ဖုန်းတော်ကြီးများအဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့ပြပုခဲ့တာလည်းဖြစ်ပါတယ်ခင်ဗျ